မြန်မာစစ်ကောင်စီရဲ့စီမံအသစ်တွေနဲ့လုပ်ငန်းပိုင်ဆိုင်မှုတွေလွှဲပြောင်းပေးရမယ်ဆိုတဲ့ PR တွေကြောင့်မြန်မာနိုင်ငံတွင်အကြီးဆုံးအသေးစားငွေချေးလုပ်ငန်းတွေကိုရန်နာရမယ်အကြောင်း PGMF ကတင်းနှလာနေကပဲကြေညာလိုက်ပါတယ်မြန်မာပြည်ထဲကနေအခုလိုထွက်ခွာတဲ့ချိန်မှာလူပေါင်း 8,900 ယူထားတဲ့ American Dollar 156 တန်းကျော်အကျွေးတွေကိုလျှော့ပေးသွားမယ်လို့ PGMF ဘုတ်အဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ Alan Varney ကပြောပါတယ် PGMF အသေးစားချင်းဝေလုပ်ငန်းဟာပြည်ရင်းစီးပွားရေးကိုပံ့ပိုးပေးနေတဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအထူးသဖြင့်အမျိုးသမီးလုပ်ငန်းရှင်တွေကိုငွေကြေးအဓိကပံ့ပိုးပေးတဲ့အဖွဲ့ဖြစ်ပါတယ်ဘန်စနစ်အားကိုးလို့မရတဲ့မြန်မာနိုင်ငံအတွက်ဒီ PGMF လို့အလွတ်ငွေချေးပေးနိုင်တဲ့အဖွဲ့အစည်းတွေကိုပဲအားထားနေရတာဖြစ်တယ်လို့ NGO တစ်ခုမှလုတ်ကိုင်းနေတဲ့စစ်တွေဒေသခံတူက VOA ကိုပြောပါတယ်
။ဟောဘယ်တိုင်းနဲ့ပြင်နေမှရှိကျွန်တော်တို့ကလည်းစွန့်ခါတယ်လို့ပြောလို့မရဘူးရအောင်ငါလွယ်လို့တက်ကပဲအဲ့တော့ကာဗာဖြောင်းလုတ်ပေးတာကျွန်တော်မြင်တာကတို့တော့ပြီးတော့နေပြီးတော့ furnish ဘိုင်းပေါ့ furnish ဘိုင်းကလည်းတော့နေပြီးတော့မှ second list ကသူတို့နေပြီးတော့အဲ့ဒီဟို interest ပေါ့နော်အဲ့အတူတူနေပြီးတော့ဆက်တက်လာအောင်ရယ်ဟိုသူတို့ကနေပြီးတော့ငွေရှိတာတတ်တာမဟုတ်ဘူးဟိုစီးကန်းတကြနေပြီးတော့အဲ့ဒါကိုတုံးဆွဲထားအောင်စီးကန်းကနိုင်ငံတကာမှာနေပြီးဘတ်စနဲ့ဘာမှမရှိတော့နေပြီးတော့ဘတ်စနဲ့အော်လို့လောက်တာဟုတ်ငွေဝင်နေပြီးတော့အရေးချက်ပဲလို့ဆန်းရတယ်သူအဲ့ဒီအချင်းလေးနေပြီးတော့ဟိုရင်ပေါ်လာတယ်ပေါ့ရင်ပေါ်လာတယ်နေပြီးတော့တစ်ဖက်ကလည်းတော့နေပြီးတော့အဲ့ဒီမီကာဆူရဲ့ဟိုပေါ့တဘိုးကိုနေပြီးတော့ဟိုစနစ်တကြပေါ့လေငွေဝင်နေပြီးတော့လှပတုံးဆွဲဖို့တက်လာတယ်ဟိုအဲ့လိုဖြစ်ဖို့လုပ်နေတဲ့အချိန်မှာပဲအခုနေခက်တော့မယ်ဆိုတော့ကျွန်တော်တို့ဘာလို့ဆိုမလဲတော်တော်လေးကိုနေပြီး corruption မှာက
ြကျိလက်ဒေတာတွေမှာပြင်ပအလုပ်ကိုင်းမရှိကြတဲ့အမျိုးသမီးတွေကိုအိမ်တွင်းမှာလုပ်ငန်းတွေလုပ်ကိုင်းနိုင်အောင်ပံ့ပိုးပေးနေတဲ့ PGMF လို့အဖွဲ့အစည်းကြီးမြန်မာနိုင်ငံတွေကနေအခုလိုထွက်သွားရတာဟာဆုံးရှုံးမှုတစ်ခုပါလို့လည်းသူကပြောပါတယ်ငွေချေးကျင်တဲ့သူတွေအတိုးကြီးကြီးနဲ့ငွေချေးယူရတဲ့အခြေအနေတွေပြန်ပြီးတော့ဖြစ်လာနိုင်ပြီးမိသားစုဝင်ငွေမလုံလောက်မှုတွေကနေကလေးငယ်တွေရဲ့ပညာရေးလူမှုရေးကျန်းမာရေးအပေါ်ရိုက်ခတ်တာတွေဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ
်တကယ်လို့အပြင်မှာရှိမယ်ဆိုလို့ရှိရင်ကိုယ်ကပစ္စည်းပေါင်းတွေပါလေဘာမှမပေးနိုင်ဘူးဆိုလို့ရှိရင်20လို့အဲ့လိုပေးရတာဆိုတော့သူတို့တွေရဲ့အနေထားအမတောင်နှင်းချောက်သွားမယ်အနေထားရှိတယ်တက္ကသိုလ်ကဥပမာရှိမှတော့အလုပ်လုပ်ဖို့အတွက်ရှိတာနိဗ္ဗာန်တို့လိုဟိုဟာတို့ကနေပြီးတော့သူကအလုပ်လုပ်ဖို့ရှိတာမဟုတ်ဘူးအဲ့ဒါစွာရင်းတောင်းရင်ကိုကုန်တော့တာဘာမှလုပ်ငန်းမလုပ်ရဘူးအော်ပို့ပြီးတော့နေပြီးတော့ရှိုးရတာပေါ့အဲ့တော့အိမ်ပေါင်းယာပေါင်းရှိတာလေးတွေအလုံးပေါင်းပြီးတော့နောက်ဆုံးမပြားပဲလို့ဖြစ်လာမယ်မှတော့မသိဘူးတော့ကိုအရှင်နေရှိုးလာနိုင်နေတာရှိရခင်
ဗျမြန်မာဘဏ္ဍာရေးဌာနအသေးစားငွေကြေးကော်မတီအောက်မှာမှတ်ပုံတင်ထားတဲ့အသေးစားငွေချေးလုပ်ငန်းပေါင်း925ခုရှိတယ်လို့2023ဇန်နဝါရီလမှထုတ်ပြန်တဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီထဲမှာနိုင်ငံတကာ INGU နဲ့ NGO တွေအစုအစက်နဲ့ပြည်ရင်းကုမ္ပဏီစုပြီးအမျိုးအစားတွေခွဲခြားထားပါတယ်။ PGMF ကတော့နိုင်ငံတကာ INGU အမျိုးအစားဖြစ်ပြီးမြန်မာပြည်တွင်းမှာရင်ဝန်ထမ်းပေါင်း 4,000 ကျော်ခန့်ထားနိုင်တဲ့အင်အားတောင့်တင်းတဲ့အသေးစားငွေချေးလုပ်ငန်းတစ်ခုဖြစ်ပါတယ်။ American နိုင်ငံတကာဖွံ့ဖြိုးရေး Agency USAID ရန်မုံငွေနဲ့လက်ပတ်နေတဲ့ PGMF ကုမ္ပဏီဟာတခြားနိုင်ငံပေါင်း 40 ကျော်မှလည်းချင်းငွေကူညီထောက်ပံ့တဲ့လုပ်ငန်းတွေကိုလုပ်ကိုင်နေတာဖြစ်ပါရဲ့ရှင်။